Professor Steinbach, ni ma nanga ma tain na news rue ye nangan ye asi ethnic nationalism pu pi yo chi thwa la de lo chino tin mi ba de a la mman ba da khanya mman ne so yin ba jaung lo phit la ya de so tung ba de ba khanya
I won't say universally but around the world including in the United States but in Burma it's a special
lokaliya matya lo do ma pyo chin ma u da yume ga ma ne wan twe ni ya ba de american pi daw su pa ma be ဒါပေမဲ့မြန်မာပြည်အတွက်ပို့ပြီးတော့စိုးရင်ရတာကတိုင်းရင်းသားအုပ်စုတချို့နဲ့ဗမာတို့အကြားအတိတ်ကစစ်ပွဲတွေရှိကြတာတွေအငြင်းမကျလင်မှုတွေရှိနေလို့ဖြစ်ပါတယ်။ဒါတွေကြောင့်အခြေအနေတွေပို့ပြီးတော့စိုးနေပါတယ်။ပြီးတော့ဒီမိုကရေစီဖြစ်ထွန်းလာတော့အရာရာကိုလူသိရှင်ကြားလူလူရှိမောက်ညှိခုံရတာတွေဖြစ်လာပါတယ်။တကယ်တော့ဆက်ဆက်နှိမ့်နိုင်မှုတွေဆိုတာလူလူရှိမရောက်ဖဲအချင်းချင်းပဲတီးကြလောက်ရတာကပို့ပြီးတော့ထိရောက်နိုင်တာပါ။အချင်းချင်းညှိနှိုင်းလို့သဘောတူညီမှုတွေရတော့မှလူလူရဲ့လက်ခံအတည်ပြုမှုကိုရယူရတာပါလူလူရဲ့လက်ခံအတည်ပြုမှုကိုရယူရမှာပါအစ်င့်တိုင်းမှာလူလူရှိရောက်အောင်တင်ပြနေနိုင်တာအတော်ခက်ခဲပါတယ
်ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထောက်အမှုတွေအပေါ်မှာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I've always said that the ethnic problem is a central problem facing the country from independence on and the military made it worseCivilians never solved it before.
တိုင်းသားပြဿနာဟာမြန်မာနိုင်ငံရဲ့အဓိကကြာဆုံးပြဿနာလို့ကျွန်တော်အမြဲတမ်းပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးကြတဲ့ကပါ။ဒါကိုစစ်တပ်ကပို့ပြီးတော့စိုးအောင်လုပ်ခဲ့ပါတယ်။ဥနုယတာအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖို့ကတော့ဒီပြဿနာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။ဒါဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြဿနာဖြစ်နေုံသာမကပါဘူး။ပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဦးဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်တော်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းရလက်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူး
။အဲဒီလိုရလက်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
။ Well, I'd say there are critical issues. Number one, not in any order of priority, but certainly
ဒီကြည့်ရချက်ရှိပါတယ်။ဘယ်ဟာကပို့ပြီးတော့အရေးကြီးတာလို့မဟုတ်ပဲရေးတွေ့ရမှာဆိုရင်တော့နံပါတ်1စစ်တပ်ကဖော်ထုတ်ပြောဆိုနေတဲ့သူတို့ရဲ့အဓိကပန်းနိုင်ကအမျိုးသားစည်းလုံးညီညွတ်ရေးဖြစ်ပါတယ်။တိုင်းသားတချို့တွေကအဖွဲ့အစည်းတချို့ဟာအစတုန်းကလွတ်လပ်ရေးတောင်းဆိုခဲ့တယ်။အခုတော့လွတ်လပ်ရေးမဟုတ်တော့ဘူး။ Federal ပုံစံတစ်မျိုးမျိုးတောင်းဆိုနေကြတယ်။ဒါပေမဲ့ဘယ်တော့မှအတိတ်ပဲမဖွင့်ကြပါဘူး။ Federal စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်။ဘယ်လိုပုံစံဖြစ်မယ်၊ကိုယ်ပိုင်အုပ်ချုပ်ရေးကိုဘယ်တိုင်းတာထိရယူမယ်ဆိုတာကိုတတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူး။သဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်။ဒီပေါ်မှာစစ်တပ်ကလုံစာတန်မြတ်ရှိနေပါလေ
။တိုင်းရင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့လက်နဲ့ဆွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ
်။ Yeah, well, the military says there's one dumbata according to the constitution. That's us.
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်။ဒါဟာငါတို့ပဲလို့ဆိုပါတယ်။ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်။လက်နဲ့ချဒါမှမဟုတ်လက်နဲ့ဆွန့်။အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်။ဒီလိုပြောတာဟာငြင်းငြင်းလန်းစားမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ်
။ဆိုတော့တကယ်လို့ဖြစ်နေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လုပ်သဘောတူညီမှုရမှလက်နဲ့ဆွန့်မယ်ဆိုတဲ့သဘောပေါ့ခင်ဗျာ
။ Well, then the question is how do you integrate local forces, ethnic forces into
အဲ့ဒီလိုမှကဒီတိုင်းရင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစည်းထည့်သွင်းမလဲဆိုတာဖြစ်ပါတယ်။ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါလေအမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါလေပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုစစ်ခေါ်နိုင်တယ်လို့သူတို့ဒေတာအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေကြီးတာငရင်းလှုပ်တာ Hurricane မုန်တိုင်းဝင်တာစတဲ့သဘောပေါက်ဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါလေဒါနဲ့အင်အားအတော်တင့်ရှိပြီးတော့ဒါဟာပြည်နယ်အလုံးစည်းလုံးညီညွတ်ရေးအတွက်ချိန်ချောက်မှုမဖြစ်စေရပါဘူးဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါ။ဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားတင်ပါလေ
။အမှန်တော့ခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြဿနာနဲ့တရုတ်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းရင်းသားပြဿနာပြည်လည်ရေးမှာတရုတ်အခန့်ကဏ္ဍဘလောက်ဒေကြည့်လဲဆိုတာဖြစ်ပါတယ
်။ Well, they want China wants a peaceful border.
တရုတ်ကတော့ငြင်းချမ်းနေတဲ့နယ်စပ်ဒေသတွေရှိနေစေချင်တာပါ
။ဆိုတော့နယ်စပ်ဒေသပြလားခင်ဗျာ။တိုင်းနိုင်ငံလုံးငြင်းချမ်းရတော့မဟုတ်ဘူးလား။
Well, they want a peaceful union of Burma,
sure. Okay, that's right. The people of Myanmar are not going to be able to do that. But they are not going to be able to do that. But they are not going to be able to do that. They are not going to be able to do that. They are not going to be able to do that. ဒါဟာတရုတ်အတွက်သိပြီးတော့ရေးကြည့်ပါလေ
။ဆိုတော့တရုတ်ကနေဆက်ဒေသညဉ့်ညံ့စီခြင်းနဲ့ညဉ့်ညံ့တဲ့ပြည်ထောင်စုမြန်မာနိုင်ငံဖြစ်စေခြင်းဆင်ဘာဖြစ်လို့ UWSA ဝတ်တပ်ဖွဲ့ကိုသူကအစင်းငင်းလက်နက်တွေထောက်ပံ့နေရတယ်ခင်ဗျာ
။ Well, that's a good question. The wire kind of a special case of now because the wire were recruited into the Burma Communist
Party. ဒါကတိတ်နေတဲ့နေကောမှာဝါတွေကိုဟိုတုန်းကဗမာပြည်ကွန်မြူနစ်ပါတီကပိန်သွင်းခဲ့ပါလေ။ပြီးတော့ဝါတို့ဟာတရုတ်အတွက်အထူးကိစ္စရပ်တစ်ခုလည်းဖြစ်ပါလေ။နံပါတ်1တိုင်းသားအဖွဲ့တွေထဲမှာဝတ်တပ်ဖွဲ့ဟာအင်အားအကောင်းဆုံးဖြစ်ပါလေ။နံပါတ်2ဝတ်တွေဟာစီးပွားရေးအရယဉ်ကျေးမှုအရအခြေခံအဖြစ်ယူနိုက်နဲ့ခွဲခြားလို့မရပါဘူး။ဆက်နွယ်မှုယဉ်နိမ့်ညွတ်နိုင်မှုအကြောင်းတွေကအစဘာသာစကားတင်ကြားပို့ချမှုတွေမှာပါတရုတ်ဘာသာစကားပဲဖြစ်ပါလေ။သူတို့ဟာတရားပြည်နယ်လိုချင်ကြတာပါ။ချမ်းပြည်နယ်ရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ပါဘူး။တရုတ်နိုင်ငံရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ကြပါဘူး။နောက်သိထားတဲ့အချက်တစ်ခုကတော့ဒီနယ်ဆက်ကလူမျိုးစုတွေဟာမြန်မာနိုင်ငံထဲကလူကြီးအတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတာပါပဲသူတို့ဟာနယ်ဆက်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှုပ်ရှားနေကြတာပ
ါဆိုရင်တရုတ်ကသူတို့ဘာကြောင့်လက်နဲ့တဆင်ပေးရလဲခင်ဗျာ
I don't want to see the Chinese mobilize the war
ဝါကိုတရုတ်လက်နဲ့တဆင်တာကျွန်တော်မလိုလားပါဘူးဘယ်အဖွဲ့အစည်းကမှတရုတ်ကလက်နဲ့တဆင်တာကိုမလိုလားပါဘူးတကယ်တော့မြန်မာပြည်ရဲ့တိုင်းသားတက်တနာကိုဖြည့်ရှင်းဖို့တာဝန်ရှိတာကမြန်မာပြည်သားတွေဖြစ်ပါတယ်တရုတ်လည်းမဟုတ်ပါဘူးအမေရိကန်လည်းမဟုတ်ပါဘူးခက်တော့တိတ်ခက်ခဲပါလိမ့်မယ်အချိန်ယူရပါလိမ့်မယ
်တရုတ်ကဒီဝါရီကိုကူညီထောက်ပံ့နေတာဟာမြန်မာအစိုးရအပေါ်အပင်းယူလို့ဈေးစစ်ဖို့ဒါ bargaining chips အနေနဲ့သုံးတယ်လို့တချို့ကတွက်ကြပါရဲ့ဟုတ်ပါသလား
bargaining chips for what
ဘာအတွက်ဈေးစရမှာလဲ
သူတို့ရဲ့စီးပွားရေးအကျိုးအတွက်ဘာညာပေါ့ခင်ဗျာ
I don't think they need that. They have bargaining chips already.
ဒီတော့ကမလို့အဘူးထင်ပါလေ။သူတို့ကအကြက်ကန်ဈေးစစ်စရာမလိုတော့ပါဘူး။မြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါလေ။တရုတ်ဘက်ကဒီငွေတွေကိုချေးနိုင်ပါလေ။အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစောက်အဦးပန်းတွေရှိနေပါလေ
။တစ်ဆက်တည်းမိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားဆီးရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမှာလား
။ The Trump administration would like to destroy any remnants of the Obama administration.
Trump ဆိုတာကအိုဘားမားအစိုးရလုပ်ခဲ့တဲ့အတခုမှကြံဖျက်ဆီးခြင်းနေတာပါ။အောင်မြင်မှုဟူသမျှလည်းဖျက်မှာပါပဲ။သူပြောတဲ့မိန့်ခွန်းတွေမှာကိုဖော်ပြနေပါလေ
။တရုတ်ဘက်ကမြန်မာကိုစုံပြီးတော့အိန္ဒိယသမုဒ္ဒရာကိုကြီးစိုးလာနေတယ်ဆိုတာမဟာဗျူဟာပြဿနာပေါ့ခင်ဗျာ။ဒါကတော့ Trump ဆိုတာ Green Side ဘူးဆိုတဲ့သဘောလားရော
။ I understand. Yes, China wants access to the Indian Ocean. I mean, he doesn't listen to the people who do
know. အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်လိုချင်နေတာကျွန်တော်နားလည်ပါတယ်။ Trump ကဒါတွေကိုမသိပါဘူး။သူ့ဆိုအဖွဲ့ကဒီချင်းတွေကိုသိရှိနားလည်သူတွေပြောတာကိုလည်းသူနားမထောင်ပါဘူး။ Scott Marshall ဟာတိတ်ကောင်းပါတယ်။ David Mitchell လည်းတိတ်ကောင်းတာပါပဲ။ဒါပေမဲ့သူတို့ဟာဒီကိစ္စအတွက်ရည်ရှိမှုရက်ချမှတ်တဲ့နေရာမှာသွားမုံမှုလုံးဝမရှိပါဘူး။ဘာမှမတတ်နိုင်ပါဘူး။ဒါဝန်ထဲကကောင်းတဲ့ကိစ္စပါ
။ပြည်သူကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးရှိနေသမျှစစ်တပ်ကအာဏာချုပ်ကိုင်နေဦးမှာပဲပေါ့ခင်ဗျာ
။ Well, the military they don't have a pretext. They have a control. I mean, look
စစ်တပ်ကအကြောင်းပြနေစရာမလိုတော့ပါဘူး။အခုလည်းသူတို့ကအာဏာချုပ်ကိုင်ထားတာပါပဲ။ဒေါ်အောင်ဆန်းစုကြည်ရဲ့အရသာဆိုရဖို့အကန့်အသတ်တွေအစမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေမိုက်မိုက်ယူယူနဲ့မဟုတ်တာတစ်ခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလည်းမြန်မာလူဖွဲ့စည်းအတွင်းမှာအာဏာတက်လန်းကိုစစ်တပ်ကကြီးပဲမချုပ်ကင်ပဲကျန်တဲ့ပြည်သူတိုင်းသားတွေအတွက်ပါလမ်းဖွင့်ပေးလာတာနဲ့အမျှပြောင်းလဲလာနိုင်ပါတယ်ပို့ပြီးတော့ပွင့်လင်းလာတဲ့လူဖွဲ့စည်းဖြစ်လာဖို့လည်းလိုအပ်ပါတယ်အခုလောဆယ်မှာတော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းရင်းသားလက်နက်ကိုင်ပြဿနာစီစီးပွားရေးနဲ့သာပတ်သက်တယ်ဒီဒေသတွေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘယ်သူမှအဆက်ဆုံးပြီးလက်နက်ကိုင်တိုက်တော့မှမဟုတ်ဘူးဆိုတဲ့ယူဆဖြစ်ပါတယ်ဆာကြီးပဲလို့ဆိုပါပါတယ
် Well but the point is you've got to change the constitution to allow economic development you got to allow
the တကယ်ဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်ဒေတာအာဏာပိုင်တွေသူတို့ဒေတာနဲ့ဆိုင်တဲ့အခွန်အကောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်ဒေတာဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနည်းရပါလိမ့်မယ်ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်အဲ့ဒါမှစူပူတောင်းကျမှုတွေကျဆင်းသွားပါလိမ့်မယ်